မြန်မာနိုင်ငံမှာရေချောင်းတည်ယူပို့ဆောင်ရေးဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ရေရင်ပြည့်စွဲရေးဥပဒေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လွတ်တော်ကိုတင်သွင်းမယ်လို့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ချင်းနှမင်းကျောင်းတစ်လျှောက်ဟုံးမလင်းမုံရွာပြည့်စွဲခဲ့တဲ့ခီးသည်တင်ရေရင်ပြီးခဲ့တဲ့သတင်းပတ်မှာနစ်မြုပ်ပြီးလူအများပြားသိဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အစိုးရတာဝန်ရှိသူတွေဒီကနေ့ပဲမုံရွာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ချင်းနှမင်းကျောင်းတစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးသည်တွေတင်ဆောင်လာတဲ့အောင်ဆုံးမိုးကျော်ရေရင်နစ်မြုပ်ခဲ့ပြီးတဲ့နောက်တပတ်ခန့်အကြာတိုင်းဆိုရကမုံရွာမြို့မှာသတင်းစာရှင်းလင်းပွဲကိုအောက်တိုဘာလ22ရက်နေ့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။ရေရင်ဟာမတော်တဆတိမ်းမောက်ခဲ့တာမဟုတ်ပဲရေရင်ပေါ်မှာခရီးသည်တွေအဆမတန်တင်ထားတာကြောင့်အခုလိုမျိုးတိမ်းမောက်မှုဖြစ်ရတယ်လို့လည်းအစိုးရဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ပြုလုပ်ခဲ့တဲ့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်းပြောသွားတာကတော့
အဆမတန်လို့ကြည့်ကြပါ။အဲ့တော့အဆမတန်လို့အခုအများဆုံး
ဒါအပြင်အသက်ရှင်လွတ်မြောက်သူတွေရေရင်နှိမ့်မြုပ်မှုအတွင်သေဆုံးသွားသူတွေအတွက်ထောက်ပံ့မဲ့ကိစ္စတွေအပါအဝင်2012ခုနှစ်ကရေးဆွဲထားတဲ့သခိုင်းတိုင်းဒေသကြီးပုဂ္ဂလိကပိုင်ရေရင်များစနစ်တကျပြေးဆွဲနိုင်ရေးဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှလည်းပြောဆိုခဲ့ပါဗျာ။ဟို
ပြောနေကျွန်တော်အခုလုံးမတောင်းရှိတာရသတော်မှာတော့ရေရနာမှာတော့ရှိတယ်မတော်ရေအသိဉာဏ်မှာတော့ရှိတယ်ရေရင်မောင်းရေရင်ပိုက်ရှင်မှာတော့ရှိတယ်ဒေါ်ဒီအရီကိုအာရီယာတကာရီယာသူတို့မှာလောက်ပဲမရှိဘူးသူရဲ့ဇမမို့မလိုက်တော့ရေရင်လည်းမလိုက်တော့ဘူးဆိုတာကိုသင်ပြတာရှိတယ်အဲ့ဒါကတော့ဟိုအတန်းနာတော့နေပါတယ်တို့တော်မူတဲ့များရေရင်ပိုက်ရှင်များဆက်ဆက်ကြများဇာညာလာရလို့ရတာတော့ဒီတော့ဒီတော့ဆက်နေကြတာကြာတာလေကိုရီးယားရေရင်များစရိယာပြည့်တယ်
ရင်မော်မာလိုက်ပါခဲ့သူအနည်းဆုံး230ကျော်ရှိနေပြီးအလောင်းတွေမတွေ့ပဲပျောက်ဆုံးသူတွေလည်းရှိနေတာပါအောင်ဆုံးမိုးကျော်ရင်ဟာသခိုင်းတိုင်းဟုံးမလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခီးသည်200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာနှိမ့်မြုပ်ခဲ့တာပါနီးစက်ရာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိတအဖွဲ့တွေနဲ့ကဲဆယ်ရေးလုပ်သားတွေကကဲဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါနောက်ထပ်ဒီလိုမျိုးမဖြစ်အောင်ရရင်ဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်မယ်ဆိုပြီးအစိုးရဘက်ကပြောဆိုနေချိန်မှာပဲလက်ရှိဥပဒေထဲမှာပါတဲ့အချက်တွေကိုတော့မှတာဝန်ရှိသူတွေကလိုက်နာချက်သုံးတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ
်ဒီငကိုလုံးကပေါ့နော်ဒီဥပဒေထုတ်ပြန်တာရှိတယ်ရင်ဥပဒေထုတ်ပြန်တာဆိုတာရှိပါတယ်တိုင်းဒေသကြီးအစိုးရဖွဲ့မှာပေါ့နော်အဲ့ဥပဒေတွေထဲမှာတော့မှပါနေတဲ့ဥပဒေအချက်အလက်တွေတောင်မှအခုလက်ရှိပေါ့နော်အများကြီးညင်မောင်းသမားတွေနောက်ပြီးတော့ညင်ညင်ပိုင်းစင်တွေကမလိုက်နာတဲ့အချက်တွေအများကြီးရှိတယ်မှာလောကမှုတွေကတော့ဒီဥပဒေထဲမှာအများကြီးရှိတယ်ဥပဒေထဲမှာပြန်လည်ထားပြီးမဲ့ပေါ့နော်ညင်ညင်ပိုင်းစင်တွေနောက်တစ်ခုကကျတော့ညင်ညင်မောင်းသမားတွေကဥပဒေကိုထိုးပေါက်တာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ
်ရင်ရင်တိမ်းမောက်မှုကြောင့်သိဆုံးပြောက်ဆုံးသူတွေထဲမှာတာမန်အယက်သားခီးတယ်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေသတင်းကြွကြောင်းပရက်မှာပြန်လာတဲ့ပညာရေးဝန်ထမ်းတွေလည်းအများဆုံးပါဝင်တာပါဒီရေရင်တိမ်းမောက်နှိမ့်မြုပ်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစိုးရဘက်ကတော့9ရက်အကြာမှဝန်ထမ်းချုပ်သတင်းထုတ်ပြန်ခဲ့ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတော့6ရက်အကြာမှဝန်ထမ်းချုပ်သတင်းထုတ်ပြန်ကရေရင်နှိမ့်မြုပ်ခဲ့ပြီးတဲ့နောက်ကူညီကယ်ဆယ်ရေးလုပ်ခဲ့တဲ့တက်မတော်သားတွေကိုတော့ကာကွယ်ရေးဦးစီးချုပ်ရဲ့ဂုဏ်ပြုလက်မှတ်များချီးမြှင့်သွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်